ထိုင်းနိုင်ငံအတွင်းဒီကနေ့တနင်္ဂနွေနေ့တခွဲဆန်းသက်မှုတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်သူ1900ကျော်နဲ့သေဆုံးသူက21ယောက်ရှိပါတယ်။ဒါဟာကာယောဂါစားဖြစ်ပြီးနောက်ပိုင်းဒုတိယနေ့ဆက်တိုက်နိုင်ငံတွင်သေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ကာယောဂါကာလအစောပိုင်းကတည်းကထိုင်းမှာယောဂါထိန်းချုပ်ရေးအသွာအလာတွေပိတ်ပင်ခဲ့သလိုနေဆက်ဖြတ်ကျော်မှုတွေကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ထားခဲ့ပါတယ်။ဒါပေမဲ့အခုကာယောဂါတတိယလှိုင်းမှာတော့ကိုရိုနာဗိုင်းရပ်စ်မျိုးဗီဇကွဲကူးစက်မှုနဲ့ကြုံနေရတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီကနေ့အထိယောဂကူးစက်သူပေါင်း 68,900 ကျော်ရှိပြီးတော့သေဆုံးသူက245ယောက်ရှိပါတယ်။အခုထိနိုင်ငံတွင်ဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့ယောဂကူးစက်နိုင်ခြေရှိသူအများစုအပါအဝင်လူပေါင်း 1.5 သန်းကျော်ကိုကာကွယ်ဆေးထိုးပေးပြီးလည်းဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့စီရင်ပေးသွင်းမှုတွေကိုဒီသတင်းဘက်ကစတင်လက်ခံနေပြီးဖြစ်ပြီးနိုင်ငံတွင်ထုတ်လုပ်မဲ့ AstraZeneca ကာကွယ်ဆေးနဲ့ဇွန်လမှာကာကွယ်ဆေးအမြောက်အများထိုးပေးသွားဖို့စီစဉ်ထားပါတယ်ရှင်။